မြန်မာနိုင်ငံဆက်ရနာသင်္ဘီနောက်ပိုင်းဖက်ဆီခံရသူတွေကဒင်းသမားများကိုအာဏာဝင်တွေထောင်နေနှစ်ဖြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်ဒင်းသမားများကာဝယ်ဆက်ရှောက်ရေးကော်မတီ CPG ကပြစ်တင်ရှင်းချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DPP တရင်တော်ကိုအောင်ကျော်နဲ့မြစ်စီမဒေသနာကကိုစိုးစိုးတို့ကိုတင်းနေတဲ့အတိုင်းမြင်းမြူတရားရုံးကတက်မလို့ကိုချင်းမျိုးဖြစ်စီမှုပုံမှာ905ကကြီးနဲ့ဗိုလ်ထုတ်လေးကပဲထောင်နေနှစ်စီစင်ချက်ချလိုက်တာပါ။တရင်ကြီးကဖော်ပြတာရာဇဝင်မဟုတ်တာကြောင့်မြန်မာဆရာနာဝင်အနေနဲ့တရင်သမားတွေကိုမှန်မှန်ကန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထောင်ချနေရတယ်ကိုရက်ဖို့လဲ CPG ဖွဲ့ရဲ့ရှစ်တော်အားရှာရေးတောင်းတဲ့ရှောင်းခွစင်ကကြီးညာချက်မှာပြောဆိုထားပါရဲ့ဆရာနာသိမှုဆန့်ကျင်ရင်းမျိုးကဆန္ဒပြလှူရှာမှုကိုတရင်ယူခဲ့ကြတဲ့တရင်တော်ကိုအောင်ကျော်ကိုမလတရင်းနည်းနဲ့ကိုစစောကတော့ဧပြီလ9ရက်နေ့မှာဖမ်းဆီးခဲ့တာပါ DPP တရင်တော်ကိုအောင်ကျော်အနေနဲ့မတရားဖမ်းဆီးထောင်ချခံရတယ်လို့ယုံကြည်ရကြောင်းဖြစ်တဲ့အပေါ်အယူခံမှုမှုစုပ်ပြတ်ထားတယ်လို့လည်းဇနီးဖြစ်သူကစီရီကိုပြောပါတယ်
မြန်မာနိုင်ငံမှာဒီတရားတော်မှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဖွင့်မှာမဟုတ်ဘူးလို့ပြောတယ်သူအနေနဲ့ဒီတရားဥပဒေစိုးမိုးမှုရှိတဲ့ကာလမှာအယူခံဝင်မယ်ဆိုရင်လည်းထူးခြားလာမယ်လို့မပြောလဲထားဘူးလို့ပြောတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ဆီယနာတိုင်းပြည်နောက်ပိုင်းဖက်ဆီခံရသူတွေကဒရင်သမားတွေကိုထောင်နဲ့ဆင်ချက်ချတာဒါဒုတိယအကြိမ်ဖြစ်ပါတယ်ဒီကေမေလာ၁၂ရက်နေ့မှာတော့လည်းဒီပြည်ပြည်တွင်တော့ကိုမင်းကြီးကိုပုံမှန်905ကကြီးနဲ့ပဲထောင်နဲ့3နှစ်ချမှတ်ခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံသားတွေကတော့ဒရင်တောက်တွေပါဝင်ဆရာနာတိုင်းပြည်နောက်ပိုင်းဖက်ဆီထားသူတွေကိုပြန်လွတ်ပေးဖို့ဖိအားပေးတောင်းဆိုနေတာဖြစ်ပါတယ်။ရှီတောင်အရှေ့နိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ကလည်းမြန်မာနိုင်ငံမှာဖက်ဆီခံထားရတဲ့အမေရိကန်နိုင်ငံသားဒရင်တောက်လူဦးဖြစ်တဲ့ကမာယွတ်မီရာကနေဆံမောင်နဲ့ဆန္ဒရည်မှာဒေသနာကအေဒါ2ဖြစ်သူဒန်နီယယ်ဖန်စတာတို့ကိုပြန်လွတ်ပေးဖို့လေဗိုလ်ထုနည်းကပဲတောင်းဆိုခဲ့ပါတယ်